ရှင်ဘုရားရေဒီအခုရှင်လေးလုံးရေတော်ပုံ24နှစ်ပြည့်ပြီပေါ့နော်အဲ့တော့ဘလို့ပါဝင်ပတ်သက်ခဲ့လဲဆိုတော့ရှင်ဘုရားအတွေ့အကြုံလေးတွေပေါ့ဗျာနည်းနည်းတော့မိတ်ပါအောင်ဗျာ
အဲဒီလိုလေးရောက်လို့ရှင်ဟိုဘူစီပေါင်းပေါက်တဲ့အတန်တော့တန်တဲ့ရေရေတဲ့ပစ္စည်းအခုပြုတ်ကြတာတော့မှနားထဲမှာအဲ့ဒီဥစ္စာတွေကပြန်ပြန်ပေါ်လာတယ်လေကနမှန်နဲ့အချိန်ကာလတွေမှာကိုယ်နဲ့အတူတူအဲ့တော့ဦးစင်းတာမွန်မြို့နယ်ကတော့ဗလိတက်ကတော့မှနေတယ်အဲ့ဒီကနေပြီးတော့သူကသူလေးပဲကွာဦးကျွန်တော်ကြွကြတယ်ခြေတက်ကြတယ်ဘာသာလဲ900လောက်အကြီးစစ်ပါတရစစ်ပါအတန်းပေါ့နော်အဲ့လိုအတန်းနေတယ်ခြေတက်တဲ့သူ့လေးကိုရောက်တယ်သူ့လေးမှာ3နိုင်လောက်တည်းရောက်ပြီးတော့ဟောတယ်လူကဟောတယ်ပြောတယ်လူကပြောတယ်အဲ့ဒါကိုနားထောင်နေတယ်အဲ့ဒီနားထောင်နေတဲ့အချိန်ဆက်ပြီးတော့ခေါင်းနှာကြီးချိုးကန်ပြီးတော့လူစုခွဲဖို့ဆိုပြီးတော့စစ်တပ်ကအော်3ကလောက်သူကအော်တယ်လူစုခွဲပါဆိုတော့အဲ့ဒါခက်မြန်မြန်အလိုအော်ပြီးတော့သူကတန်းပြစ်တာပဲဦးကျွန်တော်တဲကလည်းတန်းက40ဆက်သာထိတာပေါ့အဲ့တော့ကိုကလည်းကိုလူကိုဆွဲပါဒဏ်ရာရတဲ့လူလည်းဆွဲအဲ့ဆွဲဆွဲရတယ်ဦးဇင်းတို့ဘယ်ရောက်လာတော့ဆိုတော့အောင်ဆန်းကွင်းပဲပေါ့အဲ့ဆရာဘိတ်ကောင်ရောက်တော့ဒီအောင်ဆန်းကွင်းနားလေးမှာလည်းသူကနောက်တစ်ခါအဲ့မှာထပ်ပြစ်ခံရတာအဲ့ဆုတ်လာတဲ့စစ်ကြောင်းကအဲ့ဒီလိုနဲ့ဦးဇင်းတို့ကြောင်းကိုပြန်ရောက်တဲ့ဆရာက9နိုင်လောက်ဖြစ်သွားတယ်အဲ့ဒါကတော့ရှင်းလင်းလုံးဖြစ်တဲ့နေ့ပေါ့နော်
ဒီရှင်းလင်းလုံးကာလမှာအရှင်မြတ်တခြားဘော်ဟိုထူးထူးခြားခြားမှတ်မှတ်ရဖြစ်နေတာလေးရှင်းလဲမိမ့်ပါအောင်ခင်ဗျာ
မောင်ရည်ကလေးတခုပြောရမယ်ဆိုရင်တော့အရင်ကနာပိတဲ့ညကဦးဇင်းတို့ကတာမွေမြို့နယ်မှာထူးကြီးဒိတ်မှာဆိုတော့အခုလောကမဆက်နေပေးနာပေါ့အဲဒီမှာသပိတ်စခန်းဖွင့်ထားတာလေအဲမြို့နယ်လုံးကျွန်မကုကဲ့စခန်းဖွင့်ထားတော့အဲဒီမှာဘာတွေ့ရအောင်ဆိုတော့ဒီညဆက်နိုင်တဲ့ထိုးတော်တို့ကမဆလောထုတ်တဲ့အာနာပိတ်လိုက်ပြီးအကုန်လုံးကိုပြောတော့အဲဒီမှာဦးဇင်းတို့ကဘာလုပ်ပြရအောင်ဆိုတော့ဒီမြို့နယ်တွေကနေပြီးတော့ကိုအောင်ဆောင်မိခင်တွေကိုဦးဇင်းတို့ညာညာပို့ပေးနေရတာအဲဒီမှာရုတ်တက်တလန်းကအဲဒီကလေးတစ်ယောက်ကအမွေးကလေးကလေးပါပဲဒီကလေးလေးကိုဆေးအောင်ပို့ပါရမယ်မဟုတ်ရင်မနှက်ကြရင်ပြန်ပါပဲလို့အဲဒီဒေသန္တရကဒေါက်တာမကြီးကပြောတာနဲ့အာဘယ်လိုပို့ရင်ကောင်းမလဲဆိုဥစ္စာလမ်းနေရာလည်းပိတ်ထားတယ်မဆောရလည်းထုတ်ထားတယ်ဆိုတော့ကဲမထူးဆိုပြီးအဲ့မှာကြက်ကားတစ်စီးကပိတ်နေတော့အဲဒီကြက်ကားကလည်းသူကပြုံမှာကွင်းပေါ့နော်အခုမြင်းမြင်းကုန်းသူကပြန်နေတာဆိုတော့ဟုတ်ပြီဒကာကြီးကောက်သူတို့ကြောင်းပို့ပေးမယ်အဲမကျတို့တော့ကလေးဆေးအောင်တော့ပို့ပေးပါဆိုတော့ဦးလန်းကိုနိုင်ပဲအဲဒီကောက်ကနေပြီးတော့နောက်ကဒီမောင်မျိုးအောင်တို့ကိုအောင်သေးတို့မကင်းကြီးလို့ဆိုရအဲ့လူတကြီးတွေတက်စီတွေတို့ပါတယ်။အခုကကလေးဆေးအောင်ဆောင်အကလေးကိုပို့ပေးလိုက်တယ်။ပို့ပေးပြီးအပြန်ကျတော့အဲ့ကားကိုလည်းအဲ့ဒီတန်းလည်းကျွန်တော်ကမောင်းတော့အဲ့ကားမတွေကဟာရပြီးတဲ့ဒီလိုလိုရကွက်ကဒီလိုတွေ့ပြီးဆိုတော့အနာတို့အောက်ခဲ့။အဲ့ဒါပြီးဦးစင်းနဲ့ခုနတက်စီတွေလေးယောက်နဲ့ကအခုညီမကုန်းနားနိုင်ကြွ။ဒီကုန်းနဲ့မိဘလိုရောက်ဦးစင်းတို့ပြစ်ပါတယ်ရော။အဲ့ဒီမှာဦးစင်းကကန်ကောင်းနေတော့ဝှက်ထားတဲ့တက်စီဆံပင်ကချောကျပြီးတော့အဲ့ဒါပါ။ပင်ကန်းတော့ထိသွားတယ်။နှစ်ပေါက်သုံးပေါက်လောက်ပေါက်သွားတယ်။လူတော့မရှိဘူး။အရင်မှအရင်ကလမ်းထဲမှာပိတ်ပြီးတော့ဟိုကင်းဆောက်တဲ့လူတွေကဝမ်းဆဲကြတာပေါ့။နောက်တော့ဘယ်ရောက်ပြစ်နေတာလဲဆိုတော့မြန်မာလင်းသတင်းစာအတိုက်ပေါ်လာကနေပြစ်နေတာဆိုပြီးတော့အဲ့လိုပေါ့။အဲအဲ့လိုမျိုးလေးတွေဦးဇင်းတော်ကဒီပြန်လဲပြီးတော့အမရဆရာလေးတွေအဲ့တော့ဖြစ်ခဲ့ရတာပေါ့နော်။ဒီအမရဆရာတွေကကိုကမတည်လို့လာကြံခဲ့ရတာ။အဲကိုနဲ့တော့ဖောက်ခံတဲ့ဆိုပေုံကြတာပေါ့နော်။ဥမာတဲတော်နိုင်စင်တော့ဥရဆရာဆိုပြန်နမှုသွားတာပေါ့နော်။နောက်တော့ကနန္ဒောင်ပါဠိတက္ကသိုလ်ကဥပညာဝန်တာဆိုအဲ့ပြန်နမှုတွေဖဲပါသွားတာပေါ့ဗျာ
။တင်ပါဗျာ။အဲ့တော့အရှင်ဘုရားသီးသလောက်ဆိုလို့ရှိရင်တန်ခါဘဏ္ဍပါလူဘဏ္ဍရောက်လောက်အဲ့လိုမျိုးပြန်လုံတော်မူတော့အတိရလဲဘုရား
ကိုယ်စလို့ထဲကအဲ့ဒီကျန်တော်မူတဲ့ဆိုတော့အားလုံးဆိုရင်တော့73မှာဖြစ်သွားတာပေါ့လူတွေကတော့တော့90ကျော်လောက်ဖြစ်မှာဒါကိုသီးသလောက်ပဲပြောရတာပေါ့အ
ဲ့ဒီတန်ခါ73မှာအရှင်ဘုရားတို့ဒီနန္ဒဝန်ကျောင်းရပဲလားတခြားကျောင်းကကိုတော်တွေပါသေးလားဘုရား
နန္ဒဝန်တစ်ပါးပါဟိုတည်းအခုတော့ဖြစ်လိုက်ပါပြီအခုမြို့ဦးခေါ်တာပေါ့နော်ဟိုပွင့်ကောင်းကပဲဆက်ုံနာရက်ွက်ပေါ့အဲ့ဒီရက်ွက်ကကိုတော်ကဖြစ်ပါပါအဲနောက်ပြီးတော့ကျတော့ဒီကလကတ္တာတောင်းကပြင်မလာငါပေါ့အဲ့ဒီကတော့မှပါတယ်အဲနောက်ပြီးတော့ကျတော့အခုဒီဆက်ကက်ထဲကိုပါပါပါပြီဥစုတွေကပေါ့နော်ဓမ္မတုကကကိုတော့6ပါပါလို့အဲ့လို
တင်ပါဖေ။အဲ့တော့ဒီရှင်လေးလုံးရေးတော့ပုံကနေပြီးတော့အရှင်ဖျားတို့ဘလို့အကျိုးမြတ်တွေရလိုက်လဲဆိုတာလည်းနည်းနည်းမိတ်ပါအောင်ဖေ
။ဒီရှင်လေးလုံးကြမှာဦးဇင်းတော်ကလူ့ခွင့်ရေးချုပ်ဖောက်မှုတို့ဒီမိုကရေစီတို့ဆိုတဲ့အတွေးခေါ်တွေပေါ့နော်အဲ့ဒီ knowledge တွေရတာလေဒီနေ့ဒီချိန်လေးဦးဇင်းတော်လူ့ဘဝဆက်တန်းလာတဲ့အခါမှာအကျိုးရှိရှိနေထိုင်ဖို့ဆိုတာဒီရှင်းလေးလုံးကစပြီးတယ်လို့ကိုယ်ပြောမှာပေါ့။ကောင်းသောဘဝဆိုတာလည်းဦးဇင်းတို့ကအဲ့ကျမှတိတိကျကျသိရတယ်ပေါ့နော်။ကောင်းသောဘဝဆိုတာကအဆင်ပြေတယ်၊စာရီထဲမှာလည်းပါပါတယ်။ပတ်ဝန်းကျင်ဒုက္ခမပေးဘူး။အဲပတ်ဝန်းကျင်တစ်ခုလုံးရဲ့အကျိုးကိုအမြဲတမ်းပြေဖို့လိုတဲ့စိတ်ရှိနေတာကောင်းသောဘဝဆိုတာလေ။အဲဦးဇင်းတို့ကအခုချိန်မှာတိုင်းပြည်တစ်ခုလုံးရဲ့အကျိုးကိုဆောင်ရွက်နေတဲ့ဘဝလေးနဲ့နေရတာကောင်းသောဘဝပါလို့ဦးဇင်းတို့အဲ့လိုမျိုးကိုယ်ကအသိပေးတဲ့အတွက်ကြောင့်ဒါထူးခြားချက်လို့ပြောချင်ပါတယ်။
တင်ပါဗျာတင်ပါကျေးဇူးကြီးပါတယ်ဗျာအခုလိုမိန်ကြားပေးတာ